Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ6ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
ကျွန်မအေသနာကျော်ပါရှင်အင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအသွားလမ်းမှာပြတ်ကျသွားတဲ့ Air Asia လေယာဉ်အမှတ်953ရဲ့ကိုယ်ရဲအပြည့်အစည်တွေနဲ့လေယာဉ်ပြတ်ကျတဲ့ထဲပါသွားတဲ့သူတွေရှာဖွေတဲ့အနေမျိုးကိုပို့ပြီးတော့တိုးချဲ့လိုက်ပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနေ့တစ်ခုနေ့မှာထိုင်ဝမ်အလံကိုလွှင့်ထူတာကိုအမေရိကန်အစိုးရကအကြိုတင်မတိခဲ့ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ရှင်။ဒီလိုမျိုးဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒီညနေပိုင်းမှာပြောပြပေးဖို့ရှိပါတယ်မသိငီ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြန်မာနိုင်ငံရဲ့ပထမဆုံးကာရီနယ်ဖြစ်တင်းမြောက်ခံရတဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော် Charles Po နဲ့ VOA တီးတန့်တွေ့ဆုံမေးမြန်းခန်းကိုအရင်ဆုံးနှားဆင်ကြရမှာပါ။
ပထမဆုံးအရောတော့ရမင်းကြီးရဲ့ကိုယ်တိုင်ကိုကြရွေးယူတဲ့အရာဖြစ်တယ်ပေါ့ဆရာတော်ဘယ်သူမှအဲကာရီနာဖြစ်မယ်လို့မှန်း
ဒါတော့ဆရာတော် Charles Po ရဲ့မိန့်ကြားချက်ပါရှင်ပြည်စုံကိုမကြခင်မှာတင်ပြပေးပါမယ်ဒီနောက်မှာတော့ရခိုင်မျိုးသားပါတီကမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုဘာကြောင့်ဆိုင်းငံ့လိုက်ရတယ်လဲဆိုတာဒီကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ဦးကျော်စံသားတို့ကကြီးညာပေးကြမှာပါ
အင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအသွာလမ်းမှာပြတ်ကျသွားတဲ့ Air Asia လေယာဉ်အမှတ် 8931 ရဲ့ကိုယ်ရဲအပြည့်အစည်းတွေနဲ့လေယာဉ်ပြတ်ထဲပါသွားတဲ့သူတွေကိုရှာဖွေတဲ့နယ်မြေပို့တိုးချဲ့လိုက်သလိုလေယာဉ်ခီးစဉ်ပြန်တမ်းမှုမှတ်တမ်းပြ Black Box တွေကိုလည်းဆက်ပြီးတော့ရှာဖွေနေသေးပဲလို့အင်ဒိုနီးရှားရှာဖွေကယ်ဆယ်ရေးအဖွဲ့အကြီးကပြောသွားပါတယ်အင်ဒိုနီးရှားနိုင်ငံအလွန်ဂျာဗာပင်လယ်ထဲမှာဒုတိယဦးစားပေးရှာဖွေရေးနယ်မြေဆိုပြီးနယ်မြေတိုးချဲ့လိုက်တယ်လို့ Henry Bangban Solisrio ကအင်္ဂါနေ့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါ။လေယာဉ်ဟာလွန်ခဲ့တဲ့10ရက်ကမုံတိုင်းကျမှာပင်လယ်ထဲပြတ်ကျသွားတာဖြစ်ပြီးတော့ပြတ်ကျရတဲ့အကြောင်းရင်းကိုတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။လေယာဉ်ခီးစဉ်ပြန်တက်မှုမှတ်တမ်းတင်ကိရိယာတွေရှိတဲ့လေယာဉ်အမိလို့ယူဆရတဲ့နေရာကိုရောက်ဖို့ရှာဖွေရေးအဖွဲ့တွေခက်ခက်ခဲခဲစူးစမ်းနေရပါတယ်။ပြန်ဆယ်ယူရရှိထားတဲ့ရုပ်အလောင်းတွေဘဲသူဘဲဝါဆိုတာအတီးပြုတ်နိုင်ဖို့တော့ဩစတြေးလျကမှုကင်းဆိုင်ရာကျွမ်းကျင်သူတွေလာရောက်အကူအညီပေးနေပါတယ်။လေရင်ပြတ်ကျတဲ့ထဲမှာလူပေါင်း162ဦးပါသွားပြီးတော့အခုထိဆိုရင်တော့အလောင်း38လောင်းဆယ်ယူရရှိပြီဖြစ်ပါတယ်။ဒီပြတ်ကျတဲ့လေရင်အမှတ် 8531 ဟာပြတ်ကျတဲ့နေမှာတရားဝင်ပြန်တန်းခွင့်မရှိဘူးဆိုတဲ့အချက် trap ပေါ်ပြီးတဲ့နောက်မှာတင်းလာနေကတော့ဂျာကာတာမြို့တော်မှာလေကြောင်းအရာရှိတချို့ကိုရာထူးကနေရပ်ဆိုင်းလိုက်ပါတယ်။အေရှားလေကြောင်းဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေပြီးတော့စင်ကာပူနိုင်ငံကိုတင်းနယ်လာအင်္ဂါဗုဒ္ဓဟူးနဲ့စနေနေ့တွေမှာလေယာဉ်ခီးစဉ်ပြန်တန်းခွင့်ရှိပေမဲ့လည်းပြတ်ကျသွားတဲ့နေ့ကတင်းနင်းကလေးနေဖြစ်ပါတယ်။အင်ဒိုနီးရှားတည်ယူပို့ဆောင်ရေးဝန်ကြီးဌာနကအခုအေရှားရဲ့အဲ့လမ်းကြောင်းခီးစဉ်တွေကိုရပ်ဆိုင်းထားပြီးတော့လေယာဉ်ဘားကြောင့်ပြတ်ကျခဲ့ရတဲ့ဆိုတဲ့စုံစမ်းစစ်ဆေးမှုအပြင်ခွင့်ပြုချက်မရတဲ့နေ့မှာလေယာဉ်ခီးစဉ်ပြေးဆွဲတဲ့ကိစ္စကိုလည်းတက်တက်စုံစမ်းစစ်ဆေးမှုပြုလုပ်မှာဖြစ်ပါတယ်ရှင်။
ယူကရိန်းဝန်ကြီးချုပ်အနေနဲ့ရုရှားလူလာတဲ့ခွတ်ထွေးသမားတွေကိုတိုက်ခိုက်ရမှာအရာသားတွေအန္တရာယ်နည်းအောင်သတိထားဆောင်ရွက်ဖို့ဖိအားပေးပါလို့ဂျာမနီအစိုးရကိုအမေရိကန်ခြေစိုက်လူခွင့်ရေးအဖွဲ့ကပြောကြားလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကာဟာယူကရိန်းရဲ့အနည်းဆုံးမဟာမိတ်တူအနေနဲ့ယူကရိန်းဝန်ကြီးချုပ်အာစီယက်ဆန်ညုကယူကရိန်းစစ်သားတွေလူနေထူထပ်တဲ့နေရာကိုပစ်မှတ်ထားဘုံခွဲတိုက်ခိုက်တာမလုပ်စေဖို့အလေးအနက်ထားပြောသင့်တယ်လို့ Human Rights Watch ခေါ်လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကပြောကြားလိုက်တာဖြစ်ပါတယ်။အင်္ဂလာမာဂန်နဲ့မစ္စတာယာဆန်ယုတ်တို့ဟာကြာသပတင်းလေးကြရင်ဘလင်မြို့တော်မှာတွေ့ဆုံရမှာဖြစ်ပါတယ်။ယူကရိန်းအစီပိုင်းတိုက်ပွဲတွေမှာအရသာတွေထိခိုက်ဒိဆုံမှုရှိခဲ့တဲ့ဆိုရဲဆုံဆန်းဆွဆွဲချက်ကိုပေါ်ထုတ်ဆုံဆန်းဖို့အတွက်လဲမစ္စမာဂန်ကတိုက်တွန်းပေးပါလို့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ကညာရဲမှာဖော်ပြထားပါတယ်
။အီဂျစ်နိုင်ငံကာရိုမြို့တော်တောင်ပိုင်းမိုင်150ကျော်အကွာကကော့ပတစ်ခရီးရန်ဖျားအကြောင်းကိုစောင့်ကြနေတဲ့ရဲတပ်ဖွဲ့ဝင်နှစ်ဦးကိုတနက်သမားတွေပြစ်တက်လိုက်တယ်လို့အီဂျစ်လုံခြုံရေးအရာရှိတွေကပြောပါရယ်။နိုင်မြေကမ်းပေါ်မှာတည်ရှိတဲ့မင်ညာမျိုးမှာဒီကနေ့ပဲအဲ့ဒီတိုက်ခိုက်မှုဖြစ်ပွားတာပါ။မနေ့ပြန်ဗုဒ္ဓဟူးနေ့မှာတော့ Coptic ခရီးရန်တွေရဲ့ Christmas ပွဲတော်ဆင်နွှဲမှာမလို့ဖျားအကြောင်းတွေမှာလုံခြုံရေးတိုးမြှင့်ချထားရပါရယ်။အီဂျစ်နိုင်ငံမှာလူဦးရေ88တန်းရှိတာမှာ Coptic ခရီးရန်ဘာသာဝင်အများစုအပါအဝင်ခရီးရန်ဘာသာကိုးကွယ်သူ10ရာခိုင်နှုန်းရှိပါရယ်။ 2013ခုနှစ်မှာတမရမိုဟာမက်မော်စီရာထူးကဖြုတ်ချခံရပြီးနောက်ပိုင်းကလေးကဖျားကြောင်တွေကိုတိုက်ခိုက်မှုတွေပြုလုပ်တာတွေနဲ့ခွဲခြားဆက်ဆံမှုတွေကြုံရတယ်ဆိုပြီးတော့ Coptic Christian ဘာသာဝင်တွေကပြောပါတယ်။တမရမော်စီရာထူးကဖြုတ်ချခံရပြီးနောက်မှာရဲတပ်ဖွဲ့ဝင်တွေစစ်သားတွေလည်းမကြခဏဆိုသလိုပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်ရှင်
။ကျူဘာနိုင်ငံနဲ့တရားဝင်သံတမန်ဆက်ဆံရေးပြန်လည်ဆက်တင်ကြောင်းတမရဥပမာကကြေညာခဲ့ပြီးကလေးကအမေရိကန်ပြည်ထောင်စုကိုပင်လယ်ပြင်ကနေဝင်ရောက်ဖို့ကြိုးစားတဲ့ကျူဝါတွေပုံများလာတယ်လို့အမေရိကန်ကံယူဆောင်တပ်ကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲပင်လယ်ပြင်ထဲမှာပြောင်းရွှေ့လာနေတဲ့ကျူဝါ122ဦးကိုဖမ်းဆီးပြီးကျူဝါနိုင်ငံစီပြန်ပို့ပေးခဲ့ရတယ်လို့ကံယူဒန်ဆောင်တပ်တာဝန်ရှိသူတွေကဆိုပါတယ်။ကျူဝါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒဟာဘာမှအပြောင်းလဲမရှိသေးဘူးလို့ကံယူဒန်ဆောင်တပ်ဖွဲ့ရေးတပ်ဗိုလ်ချုပ်ကိတ်ခွန်ကပြောပါတယ်။ကျူဘာနိုင်ငံသားတွေအမေရိကန်ပြည်ထောင်စုထဲမှာနေထိုင်ခွင့်ပေးတဲ့ဥပဒေကြမ်းကိုလည်းအမေရိကန်လွှတ်တော်ကပဲအပြောင်းလဲလုပ်နိုင်ပေးလိမ့်မယ်လို့သူဆိုပါတယ်။ကျူဘာနဲ့အမေရိကန်သံတမန်ဆက်ဆံရေးရှိလာတဲ့အတွက်လူဝင်မှုကြီးကြပ်ရေးမှာတင်းကြပ်မှုတွေပိုများလာလိမ့်မယ်ဆိုပြီးတော့လည်းကျူဘာတချို့ကစိုးရိမ်နေကြပါတယ
်။ VOA အခန်းအတန်းညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16639လိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။အမေရိကန်ပြည်အောင်စုဝါရှင်တန်မြို့မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနှစ်သိကူနေမှာထိုင်ဝမ်အလံကိုလွှင့်ထူတာကိုအမေရိကန်အစိုးရကကြိုတင်မသိခဲ့ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရီထိုင်ဝမ်အလံလွှင့်ထူတာဟာအမေရိကန်ရဲ့မူဝါဒနဲ့မကိုက်ညီဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျန်ဆာကီကတင်းနယ်လာနေမှာပြောသွားတာပါ။ထိုင်ဝမ်တန်ယုံအခမ်းအနားမှာအမေရိကန်အစိုးရဘက်ကဘယ်သူမှမတည့်ရောက်ပါဘူး။အမေရိကန်ပြည်အောင်စုအနေနဲ့ One China Policy လို့ခေါ်တဲ့တရုတ်တနိုင်ငံနဲ့ရှိရေမူဝါဒကိုအလေးနက်ထားပါတယ်လို့ Miss Zaki ကပြောပါရီ။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာတန်တမန်ဆက်ဆံရေးစတင်တဲ့1989ခုနှစ်ကစလို့အခုလိုမျိုးဝါရှင်တန်မြို့တော်မှာထိုင်ဝမ်အလံလွှင့်ထူတာပထမဦးဆုံးချိန်ဖြစ်တယ်လို့ထိုင်ဝမ်သတင်းတွေမှာဖော်ပြကြပါရီ။ဒီအလံကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရကအမေရိကန်ကိုကန့်ကွက်ခဲ့ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကအဆိုပါတယ်ရှင
်။မြောက်ကိုရီးယားဟာဒုံးကျည်ထိပ်ဖူးမှတပ်ဆင်နှံလောက်အောင်ဖင်းနေတဲ့နျူကလ িয়ার ပစ္စည်းလုံနိုင်တဲ့အစင်းမြင့်နည်းပညာရရှိထားပြီးဖြစ်ဟန်ရှိတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကထုတ်ပြန်တဲ့ဒီသတင်းထဲမှာဒီလိုသင်းငယ်အောင်လုံနိုင်စွမ်းရှိတဲ့အကြောင်းမြောက်ကိုရီးယားတို့ဟာအခုအချိန်ထိဖော်ထုတ်သေးဘူးပြတာမတွေ့ရသေးဘူးလို့ဆိုထားပါတယ်။သုံးပြီးသားနျူကလ িয়ার လောင်စာချောင်းတွေကိုပြန်သုံးပြီးလက်နက်အဆင့်ပလူတိုနီယံ40 kg လောက်ကိုမြောက်ကိုရီးယားရရှိထားပြီလို့လည်းတောင်ကိုရီးယားဝန်ကြီးဌာနကဆိုပါတယ်။တာဝေးဒုံးကျည်ရေးစမ်းသပ်မှုတွေထောက်လျှောက်လုပ်လာခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအခုခါမှာအမေရိကန်ပြည်ထောင်စုကုန်တွင်းပိုင်းထိရောက်အောင်ဒုံးကျည်ပြလွှတ်နိုင်စွမ်းရှိနေပြီလို့ယုံကြည်ရပါတယ်။
ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေကိုရုံးတင်ဆင်ဆဲဖို့အတွက်စစ်ခုံရုံးနှစ်နှစ်ဖွင့်ခွင့်ပြုတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုတစ်ခုကိုပါကစ္စတန်အမတ်တွေအတည်ပြုပေးလိုက်ပါတယ်။အောက်လွှတ်တော်မှာဒီကနေ့ပဲတညီတညွတ်ထဲအတည်ပြုခဲ့ကြပြီးတဲ့နောက်အထက်လွှတ်တော်မှာဆုံးဖြတ်ရမှာဖြစ်ပါတယ်။နောက်သတင်းပတ်ကုန်ပိုင်းလောက်မှာဥပဒေအတည်ဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်။ပါရှဝါမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းကိုတာလီဘန်တွေလွန်ခဲ့တဲ့လကဝင်ရောက်တိုက်ခိုက်ခဲ့လို့ကလေးအများစုအပါအဝင်လူ150လောက်သေဆုံးသွားရပြီးတဲ့နောက်မှာပါကစ္စတန်အစိုးရကအကြမ်းဖက်မှုနှိမ်နေရေးတိုးမြင့်လှုပ်ဆောင်နေတာမှာအခုဥပဒေအတည်ပြုတဲ့ကိစ္စကနောက်ဆုံးကြိုးပမ်းမှုတစ်ခုဖြစ်ပါတယ်။ပက်ရှဝါတိုက်ခိုက်မှုနောက်ပိုင်းမှာဝင်းကြီးချုပ်နဝက်ရှယ်ရစ်ကတည်ထောင်စီရင်မှုကိုလည်းပြန်ပြီးတော့ဥပဒေပြဋ္ဌာန်းခဲ့ပါတယ်။အကြမ်းဖက်မှုနဲ့အပြစ်ရှိကြောင်းတွေ့ရှိရတဲ့သူအများပြားကိုလည်းကြိုးပေးကွပ်မျက်ခဲ့ပြီးဖြစ်တယ်လို့နောက်ထပ်ရာပေါင်းများစွာကိုလည်းဆက်ပြီးတော့ကွပ်မျက်ဖို့အစီအစဉ်ရှိပါတယ်။ပါကစ္စတန်နိုင်ငံဟာအကြမ်းဖက်အဖွဲ့တွေအစွန်းရောက်သမားတွေရဲ့အနေရကိုလက်တွေ့ရင်ဆိုင်နေရတာကြောင့်ဒါတွေကိုနှိမ်နင်းဖို့အတွက်ထူးခဲ့တဲ့အရေးယူမှုတွေပြုလုပ်ဖို့လိုအပ်တယ်လို့မစ္စတာရှရစ်ကပြောပါရီတရုတ်နိုင်ငံမှာနှစ်ဆင်ကျင်းပမြဲဖြစ်တဲ့ဟာဘင်ရေခဲရုပ်ထုပွဲတော်ကိုဆင်နွှဲဖို့အတွက်အင်္ဂလာတဲ့ဆောင်းရာသီကိုအန်တုပြီးတော့လူတွေထောင်ထဲချီလာရောက်လဲပတ်နေကြပါရီအနှုတ်20ဒီဂရီဆယ်စီယပ်ထိကျဆင်းအောင်လို့အေးနေတဲ့အချိန်မှာတရုတ်ပြည်အရှေ့မြောက်ပိုင်းစွန်ဟွာမြစ်နားမှာရှိတဲ့ဟာဘင်မြို့မှာဒီပွဲတော်ကိုကျင်းပတာဖြစ်ပါရီလူတွေရှောက်တာအောင်လို့လမ်းလေးတွေဖောက်ထားပြီးတော့ရေခဲတုံးကြီးတွေကိုအမှုပညာလက်ရာပုံစံမျိုးစုံဖန်တီးပြထားတာဖြစ်ပါတယ်။စူးစောက်တဲ့တခြားပစ္စည်းကိရိယာတွေတုံးပြီးတော့ပုံစံအမျိုးမျိုးရေခဲပပုထုတ်လုပ်နေတာကိုတွေ့နိုင်ပါတယ်။ အသုံးပြုတဲ့ရေခဲတုံးကြီးတွေကိုတော့အေးခဲနေတဲ့မြစ်ထဲကနေဖြတ်တောက်ပြီးတော့ဝင်းချီဆက်တွေနဲ့တည်ခဲ့ရပါတယ်။ Sand Island လို့နာမည်ပေးထားတဲ့အဲဒီရေခဲပန်းချန်ထဲမှာရေခဲပပုရုပ်တုတွေနဲ့အတူခလေးငယ်တွေစော်ကစားနိုင်တာပါ။ရေခဲပပုလက်ရာတွေထဲမှာမီးရောင်စုံတွေလည်းထွန်းညိပေးထားပြီးတော့ဒီ16ကြိမ်မြောက်ဟာပင်ရေခဲနဲ့နှင်းကဘာပွဲတော်ကို February လကုန်အထိပြသထားမှာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ဥကျော်ဆန်သားတို့ကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ကျမတို့ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ့်အထက်အရင်ဆုံးတော့တွစ်ဆုံမေးမြန်းခန်းတစ်ခုကိုထုတ်လွှင့်ပေးကြပါရစေ။ရိုမန်ကက်သလစ်သာသနာပိုင်ချုပ်ပုပ်ယဟန်မင်းကြီးဖရန်စစ်ကနေကာရီနယ်ယဟန်မင်းအမတ်အသစ်20ကိုအခုလ4ရက်နေ့ကရွေးကောက်တင်မြောက်တာမှာမြန်မာနိုင်ငံကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုရွေးချယ်ခံခဲ့ရပါတယ်။မြန်မာနိုင်ငံမှာရိုမန်ကက်သလစ်သာသနာထွန်းကားခဲ့တဲ့2500ပြည့်တဲ့နှစ်နဲ့လည်းတိုက်ဆိုင်နေတာပါ။မြန်မာနိုင်ငံရဲ့ပထမဆုံးကာရီနယ်ယဟန်မင်းအမတ်အဖြစ်ရွေးခံရပြီးဗာတီကန်နန်းတော်မှာဖေဖော်ဝါရီလ14ရက်နေ့ကျရင်တရားဝင်အခမ်းအနားနဲ့ချီးမြှောက်ခံရမယ်ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးချားလ်စ်ဘိုကိုဒေါက်ခင်ဆိုဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင
် Congratulations ပါဆရာတော်ဆရာတော်ကိုအခုလိုမျိုးပေါ့နော်ဒီဗာတီကန်ကနေပြီးပုပ်ယဟန်မင်းကြီးကနေပြီးတော့ဒီ Archbishop တွေအများကြီးတွေကနေပြီးတော့မှဒီcardinal အဖြစ်ပေါ့နော်ယဟန်မင်းအမတ်အဖြစ်နဲ့ရွေးချယ်လိုက်တာကိုသိရလို့အရန်ကိုလည်းဂုံလဲဂုံယူပါတယ်ဝင်လဲဝမ်းသာပါတယ
်ဟောကျေးဇူးအများကြီးတင်ပါတယ်လာပြီးတော့အခွင့်အရေးလာလို့တဲ့ပြောနိုင်ခွင့်ရပွေတဲ့အတွက်လာရောက်ပြီးတော့တတိယယူတဲ့တရားဆရာတော်လည်းကျေးဇူးအများကြီးတင်တယ်နော
်ဟုတ်ကဲ့ပါအခုလို့ဆရာတော်ကိုဒီ cardinal ပေါ့နော်ယဟန်မင်းအမတ်အဖြစ်နဲ့ရွေးတဲ့အခါမှာဘယ်လို criteria တွေပေါ့နော်ဘယ်လိုအရေးချင်းနေရှိဖို့လိုပါလဲရှင
်ပထမဆုံးကတော့ဒါကတော့ယမင်းကြီးရဲ့ကိုယ်တိုင်ကိုကြရွေးယူတဲ့အရာဖြစ်တယ်ပေါ့ဆရာတော်ဘယ်သူမှအဲကာရီနယ်ဖြစ်မယ်လို့မှန်းလို့လည်းမရဘူးပေါ့နော်ဒါသူ့ရဲ့ personal choice အဲ့လိုဖြစ်တယ်ပေါ့နော်ဒါပေမဲ့သူရွေးတဲ့ခါကျတော့ဒီပုဂ္ဂိုလ်တူရဲ့ဟိုပါပေါ့နော်အဲဥပမာဆရာတော်ဆိုလို့ရှိရင်25နှစ်ရှိပြီအဲ့ဒါတွေတခြားလုံးကိုသူတို့အနေနဲ့လေးလာထားတယ်မှတ်တမ်းတင်ထားတယ်အဲ့ဒါဆရာတော်လည်းကြည်တာတစ်ချက်ပေါ့နောက်တစ်ခုကအဲနိုင်ငံတော်လည်းပဲကြည်တာလည်းပတ်သက်တယ်ပေါ့နော်အခုဆရာမရွေးတာလည်းမှာပုဂ္ဂိုလ်အရာလည်းပါပဲပြင်ဒီနိုင်ငံတော်အတွက်ဒီအကျိုးပြုနိုင်နေဆိုတော့အဲတကွာလုံးရဲ့ရှေ့မှာပေါ့နော်မြန်မာပြည်ကိုလည်းပဲအရေးပေးစေချင်တယ်ဆိုတော့အဲရည်ရချက်လည်းပဲရဲပဲပါပါသူလည်းဒါကိုရွေးတော့အဲတော့ဒီဟာပေါ့နော်ဒီဒီကတော့အဲ့လိုရွေးပြီးနောက်ပိုင်းမှာအဲသူဒီအသင်းတော်ကဘာမှရှေ့အသင်းတော်တစ်ခုလုံးကိုအုတ်ချုပ်ဖို့အတွက်လမ်းညွှန်ဖို့အတွက်အကြံဉာဏ်ပေးနိုင်တဲ့ပုဂ္ဂိုလ်နဲ့သူနဲ့အနီးအနားနေပြီးသူရဲ့အကြံဉာဏ်ယူပြီးတဲ့နောက်လည်းပဲကိုနေတဲ့ဒေသတွေမှာပဲအကျိုးပြုနိုင်ဖို့ရန်အတွက်ဆိုတဲ့ခရစ်တီးယန်စီအမျိုးမျိုးအများကြီးတော့ရှိပါပေါ့အဲ့ဒါတွေကိုရည်စူးပြီးတော့သူအနေနဲ့ရမင်းကြီးကိုယ်တိုင်ဟိုပါပေါ့နော်ဒီကိုယ်တိုင်ယူရွေးချယ်တဲ့အရာဖြစ်တယ်ပေါ့လေဒါပေမဲ့အရင်တော့ရွေးချယ်တဲ့အခါမှာအဲတက်ဆိုင်ပုဂ္ဂိုလ်ကကြိုတင်ပြီးတော့နေရာသူရတော့အဲဆိုကြိုတင်ပြီးတော့တည်တယ်ဒီကားလုံးဝမတည်ပဲနဲ့သူလိုပဲနာမည်သူလိုပဲသူချိန်ညာချင်း surprise တဲ့ bolt from the blue ball အဲ့လိုမျိုးလို့ဖြစ်သွားတာပေါ့နော
်ဟုတ်ကဲ့ပါအဲဆရာတော်အနေနဲ့ဒီမြန်မာနိုင်ငံရဲ့ဒီဘာသာပေါင်းစုံချစ်ချည်ရေးမှာလည်းတက်ကြွစွာပါဝင်လှုပ်ရှားနေတယ်သိရပါတယ်တခြားဘာသာဝင်တွေကလည်းဒီတခြားဘာသာရေးခေါင်းဆောင်တွေပေါ့ဗုဒ္ဓဘာသာရေးခေါင်းဆောင်တွေအစ္စလာမ်သာသနာရေးခေါင်းဆောင်တွေနောက်ပြီးတော့ Hinduကိုတာတာလေးခေါင်းဆောင်တွေကလည်းဆရာတော်ကိုတော်တော်လေးလေးစားကြပါတယ်အဲ့တော့ဆရာတော်ဒီမြန်မာနိုင်ငံရဲ့ဒီဘာသာပေါင်းစုံချစ်ချည်ရေးမှာဘလို့အခမ်းကဏ္ဍတွေကများပါဝင်ခဲ့တာပါလဲရှင
်အဲအဓိကတော့ဒီမန္တလေးဆိုရင်တော်တော်ပြင်းပြင်းထန်ထန်နဲ့အားရပြားနဲ့စားကြတာတော့ဒီ US Ambassador Derek ပေါ့နော် Derek ကသူကိုရင်ကဥဆောင်ပြီးတော့ဆရာတော်နဲ့လာတွေ့တဲ့ခါမှာအဲသူကမေးပါတယ်ဆရာတော်ဒီဟာနဲ့ပတ်သက်လို့ဘာသာရေးကောင်းဆောင်ဘာသာရေးညီညီညွတ်နဲ့စီရင်ဖြစ်ဖို့အတွက်အဲဘယ်လိုလုပ်ရင်ကောင်းလဲလို့ဒီမှာလာပြီးတော့မေးတော့ဆရာတော်ကအကြံဉာဏ်ပေးအဲဟိုအနေနဲ့ပေါ့နော်တမ္မတ်အနေနဲ့ဒီဘာသာရေးကောင်းဆောင်နေဟိုဟာတမ္မတ်ရုံးမှာပဲခေါ်ဘာအိမ်မှာပဲခေါ်ပြီးတော့နောက်ဟို breakfast ပါဖြစ်နေပါလို့ပါဆိုသူ3-4ခါလောက်အဲ့လိုပဲဗုဒ္ဓဘာသာ Hindu Muslim Korean ခေါ်ပြီးတော့နောက် ไอ้มาซุยนี่แหละคําซุยนี่พี่ละไล่มาแล้วเว้ยตรุทุบปัญญาจีญาเจเลยปิ้วหลุดบ่ไอ้นี่อ่ะแล้วเว้ยตะเฉ่ปีโหเสียรอนี่เนี่ยก็รอดีอคุณยีจุ่นใจได้จุ่นใจได้บ่เนาะจุ่นใจมาคริสต์มาสโตมาอีสเตอร์นิวเยียร์บาริวาลพี่เลยบ่เนาะยังพายาคาแล้วเว้ยอีไบบาดายีนิญูยีด้วยเนี่ยแหละဖြစ်မယ်နောက်ပြီးတော့နိုင်ငံတော်တုတ်တရတုတ်တချောင်းပေါ့နော်ဒီဘာလဲဒီမိုကရေစီသွားကိုရဖို့ရည်အတွက်ဆက်လက်ဆရာတော့ statement တော့မြန်မာထုတ်ပါထုတ်တဲ့ခါမှာလည်းပဲပြည်တွင်းပြည်ကိုမကဘဲနဲ့ဟိုပြည်နောက်နိုင်ငံအပြင်ဘက်မှာပဲ international community မှာအဲသူတို့တော်တော်များများဖတ်ကြပါသူရ responsible လေးတဲ့တော့အဲဒီလိုမျိုးပြောတဲ့ခါမှာမှဘာသာရေးကောင်းဆောင်နေပဲဖြစ်နေဥပ္ပိအဲလက်ရှိအစိုးရပဲဖြစ်နေဆရာတော်နေရတော့ယူယူသားသားနဲ့မမှန်နဲ့ပြောတာပါဘုကိုရတာတူတယောက်ကမှလည်းပဲမထိခိုက်ပါဘူးတချို့ကတော့အဲ့ဒီမှာဆရာတော်နိုင်ငံရေးနည်းနည်းပတ်သက်တဲ့သိများလို့နဲ့ဘာညာတော့မှပြောတော့ပြောကြဒါပေမဲ့သူတို့ statement တွေလို့ရှင်းရှင်းလင်းပြောခြင်းအဖြစ်ပေါ့နော်ဟောသူတို့လည်းပဲဟိုလေးစားပါတယ်ဆရာတော်နင်းကခံရဲ့ကိုယ့်ရဲ့ခံယူချက်တစ်ခုကတော့မြန်မာပြည်မှာလူတိုင်းလိုပဲကိုယ့်ဘာသာကိုကန့်ဆိုင်ကြတယ်အထူးသဖြင့်ကိုဘာသာကောင်းဆောင်နေပြောရဲဆိုလို့ရှိရင်နားထောင်ကြတဲ့လူကြီးပဲဖြစ်တဲ့ကြောင့်မို့ဒီဘာသာကြီးကောင်းဆောင်နေရအချင်းချင်းခဏနဲ့ဆုံကြတယ်ဆွေးနွေးကြတယ်ဒူးနဲ့ဒူးနားလည်းကြယူသေးကြတယ်ဆိုလို့ရှိရင်နောက်လိုက်သားတွေရပါတော့အားလုံးပဲဟိုဒီဘာသာကြီးညီညွတ်မှုနဲ့တိုင်းပြည်မှာပေါ့နိုင်ငံမှာညီချမ်းရေးဘက်ကိုဥတည်ပြီးတော့သွားမယ်ဆိုတာဆရာတော်နဲ့ယုံကြည်တယ်ပေါ့တရား
ဟုတ်ကဲ့ပါအဲ့တော့ဒီမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လာလို့ရှိရင်ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမြေနဲ့နှစ်ပတ်လည်အစည်းအဝေးခံစားရေးထွက်ပါတယ်။အဲဒီခါမှာမြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်အခြေအနေကဘယ်တော့မှအသိအကောင်းကြီးမှမရှိနေဘူးပေါ့နော်။အဲ့တော့ဆရာတော်အနေနဲ့ရောဘယ်လိုများသုံးသပ်လို့ရပါလဲလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့
။ဆရာတော်ရဲ့အတွေ့အကြုံကတော့တိုက်ရိုက်ဟိုရက်ဆက်တာတိုက်ရိုက်ညင်စဲတာမျိုးတော့ကိုယ်တိုင်လည်းပဲမခံစားရဘူး။တကယ်ပဲဆိုလို့ရှိရင်ဟုတ်1990လောက်လေနှစ်2000လေ2000လောက်လေဘုရားကျောင်းနေထဲမှာ churches တွေမှာဆိုရင်ဆရာတော်ဘာသာရေးဟောတာလည်းရှိတယ်တခါကျတော့ခုနပြောလက်ရှိအခြေအနေကိုသုံးသပ်ပြီးတော့ဝေဖန်တာတွေလည်းပဲရှိပါတယ်ဒါပေမဲ့အခုတည်းအောင်တခါမှလည်းပဲဒီ MI တွေခုန SB တွေလာမေးတာတွေဟိုကိုအချင်းချောက်တာတွေလည်းတခါမှမကြုံခဲ့ဘူးပါဘူးနောက်ဘာသာရေးပဲဟိုမှာဆိုရင်လာရှုမှာဆိုရင်ဟိုကကြာခဲ့10နှစ်ကြာခဲ့ပတိနေမှာဆိုရင်ဘာသာရေးအဆောက်အဦတွေပါတယ်ဆောက်တာတွေလည်းအလိုရှိပါတော်တော်ခက်ခဲတာရှိသလိုတကန့်ကွက်တခါတွေလည်းအလောက်တနေပါပါတော့ရှိပါတယ်ဒါပေမဲ့ကို့ဘုရားကျောင်းခွင်းထဲမှာကို့နေရာကို့ဘုရားကျောင်းထဲမှာဘုရားရှိခိုးတာတွေ activities တွေလုပ်တာတွေကိုတော့သူတို့တွေဘာမှတော့ဟိုကန့်ကွက်တာတွေမရှိပါတခုတော့ရှိတာပေါ့ဆရာတော်နေထင်တာကတော့ဒီမှာဗုဒ္ဓဘာသာ85000ခန့်လုံးရှိတယ်ဥပမာဆိုရင်ခရီးယန်တွေက900ခန့်လုံး600ခန့်လုံးပေါ့တခြားခိုင်ခဏတွေရောပေါင်းလို့ရှိရင်ပေါ့နေနဲ့ခွဲခြားမှုလေးတော့တွေ့ရတယ်ပေါ့နော်ဆိုကြပါစို့အဲဆရာတော်တို့ဘာသာဆိုလို့ရှိရင်အလူငွေလာပေးတာလားဟိုလိုမျိုးကူညီတာလားဆိုတော့ဘာမှမရှိသလောက်ပါပဲဒီမှာရှိတယ်ဒီမှာလူဒီတိမ်ပြူလမ်းမှာလူအုံယုံကြီးတော့ရှိတယ်ဒီနေ့ကိုတော့ဆန်ပနေ AP အဲ့လောက်တော့ကြုံမှုတယ်ပဲအမေတခြားဒီဝါနဲ့ပါလဲအလူငွေနဲ့ပတ်သက်လို့ရှိရင်ဘူကြီးဘူကျုပ်ဘူမှုရတဲ့အားလုံးဟိုဗုဒ္ဓဘာသာတွေပြသူတို့ကလည်းဥတီပြီးတော့ဈေးဒီဆောက်ကြတယ်ကွာဆရာတော်တို့ကဘုရားကျောင်းလေးပါလေအသစ်ဆောက်ခြင်းနဲ့ဆိုရင်တော့ဟိုအပိတ်ခံရတယ်အပိတ်ခံရတယ်အတားကြီးကဆိုအဲဒါတိုက်တိုက်ရိုက်တော့ဟိုမရှိပါမယ်ဒီသူတို့ကအများရဲ့ဟိုပေါ့နော်ဟို favor ဖြစ်ဖို့ပေါ့နော်အများရဲ့ဟိုဒါဖြစ်ဆိုပြီးတော့ဟိုဘက်ကတော့အများကြီးပဲဥစားပေးပြီးတော့ bit of discrimination တော့ရှိတယ်ဆိုတာကတော့တွေ့ရပါတယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ဆရာတော်ကသူ February 14ရက်နေ့မှာသွားပြီးတော့ဒီပုပ်ယဟန်မင်းကြီးကနေချီးမြှင့်တဲ့ဒီ Cardinal အဆင့်ကိုပေါ့နော်ဒီယဟန်မင်းအမတ်အဖြစ်နဲ့ချီးမြှောက်ခြင်းခံရမယ်ပေါ့အဲ့လိုမျိုးချီးမြှောက်ခြင်းခံရမှာနဲ့ပတ်သက်ပြီးတော့ဒီသာသနာရေးဝန်ကြီးဌာနကနေပြီးတော့ဆရာတော်ဘာများဘလို့များဟိုဆက်သွယ်တာရှိပါလဲရှင်သူတို့အနေနဲ့အကူအညီပေးဖို့တွေပါရှိပါလားရှင
်အခုထိတော့အဲ့ဒီတန်လိုက်ဝင်ကြီးနေတော့အဲ့ဒီခုနပြောတဲ့ဝင်ကြီးများအနေနဲ့နေပြီးတော့အနေနဲ့တော့လောလောဆယ်တော့ဘာမှတော့အဲသူတို့အနေနဲ့အတိမတ်ပြူတာတို့နောက်ပြီးတော့မေးမြန်းတာတို့လိုမျိုး congratulation လုပ်တာလို့တော့ဘာမှအထူးတွေတော့မရှိဘူးပေါ့ကြည်ရတာတော့ဒီမြန်မာပြည်ရဲ့စလက်ဟောင်းအငွေသက်တရားလည်းအများကြီးကြံနေတယ်အများကြီးကြံနေဆိုတော့အဲဘယ်လိုပဲဖြစ်နေနေဆရာတော်အနေနဲ့ကနောက်ချိန်မှာပြီးတဲ့အခါမှာပေါ့နော်သူတို့စီသွားတွေ့ပြီးတော့ကိုယ့်ကိုယ်ကိုပဲ တင်ပြပြီးတော့ကိုယ်ကိုယ်လည်း present လုပ်ရမယ့်အခြေအနေမှာရှိတယ်ပေါ့ဒါပေမဲ့အခုလောလောဆယ်တော့သူတို့ဘက်ကဘယ်လိုများရည်ရွယ်ချက်ရှိတယ်ဘယ်လိုများဟိုလုပ်မလဲဆိုတော့အတိအမပြုတ်မလဲဆိုတာအခုထိတော့မသိရသေးပါဘူးနော
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာတော်ဥတင်ပါတယ
် Thank you thank you thanks for coming here ဆရာတော်
ဒါကတော့ကာရီနဲ့ယဟမင်းအမအဖြစ်ရွေးချယ်တင်မြောက်ခံရသူရိုမန်ကက်သလစ်အသင်းတော်ရဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ချားလ်စ်ပိုကိုဒေါခင်ဆိုးဝင်းတီးတန့်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုကတော့မြန်မာနိုင်ငံရေးသတင်းတစ်ပုဒ်ကိုပြောပြပေးပါအောင်မယ်။မတူညီတဲ့နိုင်ငံရေးပါတီနောက်ကျောင်းအနေအထားရရခိုင်ပြည်နယ်ကရခိုင်နိုင်ငံရေးပါတီနှစ်ဖွဲ့နဲ့ပေါင်းစည်းထားတဲ့ရခိုင်အမျိုးသားပါတီ ANP ကနေတိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုယာယီရပ်ဆိုင်းထားပြီလို့ပါတီခေါင်းဆောင်တွေကပြောပါတယ်။ရခိုင်မျိုးသားပါတီအဖြစ်ပေါင်းစည်းခင်ကရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်ဖြစ်ပြီးတော့ရခိုင်တိုင်းရင်းသားများတူးတက်ရေးပါတီကလည်းညီနောင်တိုင်းရင်းသားများပါတီ NBF ရဲ့အဖွဲ့ဝင်ဖြစ်ခဲ့တာကြောင့်မဟာမိတ်ဆက်ဆံရေးပိုင်းမှာမတူညီတဲ့အနေအထားတွေဖြစ်လို့အခုလိုရပ်ဆိုင်းထားတာဖြစ်ပါတယ်။အခြေအနေရရက်ကိုတော့ VOE ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်နိုင်ငံရေးပါတီနှစ်ဖွဲ့နဲ့ပေါင်းစည်းထားတဲ့ရခိုင်မျိုးသားပါတီ ANP ဗဟုကော်မတီစည်းဝေးကနေတိုင်းရင်းသားမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုရည်ရည်ရပ်ဆိုင်းထားဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုဆုံးဖြတ်ခဲ့ရတာဟာလည်းမတူညီတဲ့နိုင်ငံရေးပါတီနောက်ကျောင်းနဲ့မဟာမိတ်ဆက်ဆံရေးအနေအထားကြောင့်လို့ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအင်းမောင်က VOA ကိုခုလိုပြောပါတယ
်ဒီခိုင်မျိုးသားပါတီကနှစ်ပါတီပေါင်းထားပြီးမှတပါတီဖြစ်လာတာကျွန်တော်တို့ရဲ့ဒီ RNB ဖက်ချမ်းမှာ MBF ပေါ့နော်တာညီနောင်တိုင်းရင်းသားများဖက်ဒရေးရှင်းနဲ့ဆက်သွယ်မှုရှိပါတယ်နောက်ဒီ CLD ဖက်ချမ်းမှာတော့ UNA နဲ့ဆက်သွယ်မှုရှိပါတယ်အဲ့ဒါလိုပဲပါတီနှစ်ပါတီမဟုတ်ပေါင်းခင်ကလေးကမဟာမိတ်ချစ်ဆက်မှုတွေရှိဖြစ်ကြပါတယ်ဒါပေမဲ့လို့ဒီနှစ်ပါတီကိုတပါတီပေါင်းလို့မယ်ဆိုတော့ကျွန်တော်တို့ပြည်ဆောင်မှုတွေနဲ့သဘောတူညီချက်တွေချက်တွေလုပ်တဲ့ကာလမျိုးမှာဒီချက်ချက်မှုအားလုံးကမိမိရဲ့ဖက်ချမ်းကမိမိတို့ဖက်မိမိတို့ကိုချက်ချက်နိုင်တဲ့သဘောခွင့်ပြုခဲ့ကြတာရှိပါတယ်အဲ့တော့ရခိုင်မျိုးသားပါတီပေါ်ထွန်းလာပြီးမှပါတီနှစ်ခုကိုဖျက်သိမ်းတဲ့ကာလရောက်လာပါတယ်ရောက်လာတဲ့ကာလမျိုးမှာကျွန်တော်က UNA နဲ့ချက်ချက်မလား NGO နဲ့ချက်ချက်မလားဆိုတဲ့ကိစ္စကိုကျွန်တော်ဖြည်းဖြည်းဝင်ဝင်အသေးချာကိုနှစ်နှစ်ဆက်ဆက်နဲ့ကြီးမြင့်ထဏဆွေးနွေးနှိမ့်နိုင်ခဲ့ကြပါတယ်အဲ့ဒီခါမှာပြီးခဲ့တဲ့ကာလမှာဒီဇင်ဘာလမတန်ခင်မှာလည်း UNA ဒီမှာဆန်းကျင်းပတာရှိပါတယ်။ ANP ပါတီရဲ့နော် logo နဲ့တစ်စိတ်ကိုသုံးပြီးမှနော်တက်ရောက်ခဲ့တဲ့ပုံကများလည်းရှိပါတယ်။ဒါတို့ပဲ ANP အစည်းအဝေးမှာလည်းပဲနော် ANP တစ်စိတ်ကိုသုံးပြီးမှတက်ရောက်ခဲ့တဲ့ကိစ္စများလည်းရှိပါတယ်။အဲဒါကြောင့်ကျွန်တော်ကတက်တက်ကြွကြွတစ်ခုခုလို့ဆိုရင်ဆုံးဖြတ်တင်ပြီးဒီခိုင်မျိုးသားပါတီရဲ့လူဝါဒဟာတက်သားမှုကိုပြတ်တင်ပြီဆိုတဲ့ပုံနဲ့ဆွေးနွေးကြရတာလည်းရှိပါတယ်။တက်တူလည်းပဲဒီရဲ့လက်ရှိဖြစ်တည်မှုများ benefit ကိုသူ့ဘက်ကိုယ့်ဘက်ကိုဆွေးနွေးကြတဲ့ပုံကျွန်တော်က sustainable နဲ့ဆက်တည်မှုကိုခေတ္တရပ်ဆိုင်ထားခြင်းဖြစ်ပါတယ်
။အခုလိုမဟာမိတ်ဆက်ဆံရေးဆိုင်ရာကိစ္စရပ်တွေမှာတက်ပြတ်တသားဆုံးဖြတ်ဖို့ကိုညီညွတ်သောတိုင်းဒေသလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့ညီနောင်တိုင်းဒေသများ Federation Party MPF ကခေါင်းဆောင်တွေတိုက်တွန်းမှုတွေရှိနေတယ်လို့လဲဒေါက်တာအေးမောင်ကအခုလိုပြောပါတယ်
။ဒီကလာမျိုးမှာကျွန်တော်ဘက်ကအကောင်းဆုံးနဲ့အမြင့်သားဆုံးအပြုတ်ပြောင်းဆုံးလုပ်မယ်တဲ့ညီတမီးတွေရှိပါတယ်။မဟာမိတ်ချိတ်ဆက်မှုအားလုံးကို suspend ထားပြီးမှလာမယ့်ဘိုးကော်မတီအစည်းအဝေးမှာတက်တက်တာတာဒေသချမ်းကိုချိတ်ဆက်မှုဆိုတာကိုကြီးညာနိုင်မှုမှလွေးပြီးမရှိနိုင်ဆိုတဲ့ကျွန်တော်ရဲ့ဒီဘိုးလုံးမှုဆောင်ဖို့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်က statement တပုံနဲ့ထုတ်ပြန်ကြီးညာအကြေဖြစ်ပါတယ်
။တိုင်းဒေသမဟာမိတ်ပါတီတွေနဲ့ဆက်ဆံရေးကိုယာယီရပ်ဆိုင်ထားဖို့ကိစ္စရပ်ကိုဇန်နဝါရီလ3ရက်နေ့ရခိုင်ပြည်နယ်စစ်သွေးမြို့မှာကျင်းပခဲ့တဲ့ဘာတီဘဟုကော်မတီအစည်းအဝေးကနေဆုံးဖြတ်ခဲ့ကြပြီးလာမယ့်ဧပြီလလောက်မှာကျင်းပမယ့်ပါတီအစည်းအဝေးမှာဆက်ဆံရမယ့်အဖွဲ့ကိုရွေးချယ်ဆုံးဖြတ်သွားမယ်လို့လည်းဒေါက်တာအေးမောင်ကပြောပါတယ်။ရခိုင်မျိုးသားပါတီဖြစ်မပေါင်းစည်းခင်ကရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဟာတိုင်းဒါလူမျိုးများမဟာမိတ်အဖွဲ့ UNA အဖွဲ့ဝင်ဖြစ်ခဲ့ပြီးရခိုင်တိုင်းဒါများတိုးတက်ရေးပါတီကလည်းညီနောင်တိုင်းဒါများဖက်ဒရေးရှင်းပါတီနဲ့ဆက်ဆံမှုတွေရှိခဲ့တာကြောင့်မဟာမိတ်ဆက်ဆံရေးမှာသဘောထားကွဲလွဲမှုတွေလည်းရှိနေကြတာဖြစ်ပါတယ်။အခုလိုရခိုင်နိုင်ငံရေးပါတီနဲ့ပေါင်းစည်းထားမှုကြောင့်ရခိုင်မျိုးသားပါတီအနေနဲ့နောင်လာမဲ့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့ကိုယ်စားလှယ်တွေကိုပါတီအတွင်းအကျိုးရွေးကောက်ပွဲလှုပ်ဆောင်ပြီးမှရွေးချယ်ဖို့စီစဉ်ထားတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်
။ညနေပါတီနဲ့ဟိုစီစီဖွဲ့ဟာညနိုင်မှုတွေနဲ့ပထမအဆင့်ပြင်ညနိုင်မှုရကိုယ်စားလှယ်လောင်းတွေကိုကျွန်တော်ရွေးချယ်ဖို့စမ်းသပ်ထားပါတယ်။ညနိုင်မှုရအဆင့်ပြင်ဘူးဆိုရင်အန်တီနေပါလီမှာတွဲမှရွေးတယ်လို့ပဲကျွန်တော်ကနှစ်ဦးထက်ပိုကလို့ရှိရင်အကျိုးရွေးကောက်ပွဲလုပ်ပါမယ်။ဒီကိစ္စကကျွန်တော်ရဲ့ပါတီဝင်တူကပုံကိုလက်ခံတဲ့ပုံကိုတာလေကျွန်တော်တခြားပါတီနဲ့ရှင်းပြနေပါတီရဲ့အလောင်းညာကိုပြည်လောင်းဖြစ်အမှတ်ပြီးရွေးချယ်သွားမှာဖြစ်ပါတယ
်မြန်မာနိုင်ငံရဲ့ပြီးခဲ့တဲ့2020ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအများစုလွှတ်တော်ကိုယ်စားလှယ်နေရာရရှိထားတယ်လို့2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုအကာအကွယ်ဖြင့်အသုံးပြုခဲ့တာကြောင့်နိုင်ငံတော်အစိုးရပိုင်းအနေနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုအပိုင်းမှာနှေးကွေးမှုရှိနေပေမဲ့လည်း2015ရွေးကောက်ပွဲပြီးနောင်တက်လာမဲ့အစိုးရတဲ့လက်ထက်မှာ ပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်နဲ့ပြုတ်ပြင်ပြောင်းလဲမှုအပိုင်းမှာအဘူကောင်းလာမယ်လို့မျှော်လင့်ရကြောင်းရခိုင်မျိုးသားပါတီဥက္ကဋ္ဌတောက်တာအင်းမောင်ကပြောပါရယ်ရခိုင်မျိုးသားပါတီကိုတထောင်960ရွေးကောက်ပွဲဝင်ခဲ့တဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD နဲ့2014မှာလ6ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပါတီတည်ဆောက်ခွင့်တရားဝင်ဖြစ်ပျက်ခဲ့တဲ့နိုင်ငံရေးပါတီလဲဖြစ်ပါတယ်ခင်ဗျာ
ရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမင်းသားရေးကော်မတီရွေးကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတည်းကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွေးကောက်ပွဲကနေအခုနှစ်ထောင်တစ်ဆယ့်ငါးခုနှစ်မှာကျင်းပမယ်အထွေထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်း 2323985954ဖြစ်ပါတယ်။ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်။
ကုန်းနာရီထရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးချမှာဖြစ်ပါရဲ့ရှင်။ပါဝင်ဆွေးနွေးချဖို့ကိုကျမတို့သောရရှင်နဲ့အားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ညနေပိုင်းရေဒီယိုအစီအစဉ်တွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်။ညနေခင်းရေဒီယိုအစီအစဉ်ပြီးမှတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 Juru ကနေထရိုက်ထုတ်လွှင့်ပေးသွားမှာမို့လို့ဖန်ယူကြည့်ရှုနိုင်ကြပါရစေရှင်။အခုကတော့အင်ကာနေညနေခင်းအစီအစဉ်နဲ့အဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ
်။အင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအသွားလမ်းမှာပြတ်ကျသွားတဲ့ Air Asia လေယာဉ်အမှန်8531ရဲ့ကိုတဲ့အပျက်ရှိတွေနဲ့လေယာဉ်ပြတ်ကျတဲ့ထဲပါသွားတဲ့သူတွေကိုရှာဖွေတဲ့နယ်မြေပို့ပြီးတော့တိုးချဲ့လိုက်သလိုလေယာဉ်ခီးစဉ်ပြန်တမ်းမှုမှတ်တမ်းပြBlack box တွေကိုလည်းဆက်ပြီးတော့ရှာဖွေနေသေးပဲလို့အင်ဒိုနီးရှားရှာဖွေရေးရှာဖွေခဲ့စေရေးအကြီးအကဲကပြောသွားခဲ့ပါတယ်။ပြန်ဆက်ယူရရှိတဲ့ရုပ်အလောင်းတွေကိုတော့ဘယ်သူဘယ်ဝါဆိုတာအတည်ပြုနိုင်မှုအတွက်ဩစတြေးလျကမှုခင်းဆိုင်ရာကြံ့ကျင်သူတွေလာရောက်ပြီးတော့အကူအညီပေးနေတာဖြစ်ပါတယ်။အဲအရှားလေကြောင်းလိုင်းဟာအင်ဒိုနီးရှားနိုင်ငံဆူရဗန်မြို့ကနေဆန်ကူနိုင်ငံကိုတနင်္လာအင်္ဂါဗုဒ္ဓဟူးနေ့စနေနေ့တွေမှာလေယာဉ်ခီးစဉ်ပြန်တမ်းခွင့်ရှိပေမဲ့လည်းပြတ်ကျသွားတဲ့နေ့ကတနင်္ဂနွေနေ့ဖြစ်တာကြောင့်မလို့လောလောဆယ်အဲအရှားရဲ့လေကြောင်းခီးစဉ်တွေကိုတည်ယူပို့ဆောင်ရေးဝန်ကြီးဌာနကရက်ဆိုင်ခိုင်းထားပြီးတော့ဒီလေယာဉ်ခီးစဉ်တရားဝင်ခွင့်ပြုချက်မရှိတဲ့နေ့မှာပြည်ဆွဲတဲ့ကိစ္စကိုတသက်ဆုံးဆန်းစစ်ဆေးမှုပြုလုပ်မယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကအနှစ်တကူနေမှာထိုင်ဝမ်အလံကိုလွှင့်ထူတာကိုအမေရိကန်အစိုးရကကြိုတင်မသိခဲ့ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါရစေ။ထိုင်ဝမ်အလံလွှင့်ထူတာကအမေရိကန်ရဲ့မူဝါဒနဲ့မကိုက်ညီဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဂျန်ဆက်ကီကတနင်္လာနေ့မှာပြောကြားသွားပါတယ်။ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေကိုရုံးတင်စစ်ဆေးဖို့စစ်ခုံရုံးနှစ်နှစ်ဖွင့်ခွင့်ပြုလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုတစ်ခုကိုပါကစ္စတန်အမတ်တွေအောက်လွှတ်တော်မှာအတည်ပြုပေးလိုက်ပါတယ်အထက်လွှတ်တော်မှာဆက်ပြီးတော့မဲခွဲဆုံးဖြတ်ရမှာဖြစ်ပြီးတော့နောက်သတင်းဘက်ကုန်ပိုင်းလောက်မှာဥပဒေအတည်ဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်ယူကရိန်းဝန်ကြီးချုပ်အနေနဲ့ရုရှားကိုလိုလားတဲ့ခွဲထွေရေးသမားတွေကိုတိုက်ခိုက်တာမှာအရက်သားတွေအနေနဲ့ကင်းအောင်လို့သတိနဲ့ဆောင်ရွက်အောင်ဖိအားပေးဖို့အတွက်ဂျာမနီအစိုးရကိုအမေရိကန်အခြေဆိုင်လူ့ခွင့်ရေးအဖွဲ့တစ်ခုကပြောကြားလိုက်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်နာကျော်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကတော့ရာရှတ်စမစ်ဖြစ်ပါတယ်ရှင်။ View American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.